Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့အနောက်ဘက်ကန်ဒေတာဆိုင်ရာတပ်မှုအပအဝင်၅ဦးကိုတုတ်တင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။အနောက်နိုင်ငံတွေစီကအကူအညီရတဲ့ F-16 တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့တယ်လို့ Ukraine လေတပ်ကကြေညာပါတယ်။ဂျာမနီနိုင်ငံမှာ IS စစ်သွေးကြွအုပ်စုနဲ့ဆက်နွယ်တယ်လို့တနင်္လာရှိတဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးနဲ့နိုင်ငံခလုံခွင့်ဆိုင်ရာမူဝါဒတွေကိုတင်းကျလိုက်ပါတယ်။
ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့မြန်မာနိုင်ငံတွင်တရုတ်စီမံကိန်းတွေအကာအကွယ်ရဖို့တရုတ်တန်တမန်တွေကြိုးပမ်းနေတဲ့အခြေအနေဖမ်းမြန်မာနေဆက်မှာစိတ်ကြွစေအမြောက်အများဖမ်းဆီးရမိတဲ့အကြောင်းနဲ့နိုင်ငံတကာသတင်းပိပိုးချက်တွေတင်ဆက်မှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့နောက်ဖက်ကန်ဒေတာဆိုင်ရာတပ်မှုအပါအဝင်၅ဦးကိုတုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာရေးနေမှာပြောပါတယ်။အစ္စရေးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဒုတိယမြောက်နေ့စစ်ဆင်ရေးဆက်လုပ်နေတာပါ။နောက်ဖက်ကန်ဒေတာမြောက်ပိုင်းတစ်ခွန်းလုံးကိုအင်္ဂါနေ့ညပိုင်းကစဝင်ရောက်စီးနင်းခဲ့တာပါ။ဒီစီးနင်းမှုကနေ16ဦးသေဆုံးပြီးအားလုံးလုံးဟာစစ်သွေးကြွတယ်လို့ပြောပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးဟာအစ္စရေးဟမတ်စစ်ပွဲကိုပိုကြီးထွားအောင်လုပ်တယ်လို့နောက်ဖက်ကန်ဒေတာမှာအစ္စရေးစစ်တပ်အုပ်ချုပ်ရေးဆက်တီးဖို့အတွက်လုံရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ပြောပါတယ်။အချိန်ထဲမှာပဲဂါဇာမှာတင်းနှင်းတွေကဆက်ပြီးအစ္စရေးကအနည်းဆုံး3ရက်ကြာလူသားဆန္ဒမှုဆန္ဒအပြစ်ရဖို့သဘောတူခဲ့တယ်လို့ WHO အဖွဲ့ကပြောပါတယ်။ဒါဟာဒေသခံတွေကိုပိုလီယိုကာကွယ်ဆေးထိုးပေးဖို့ပါ။အစ္စရေးရဲ့တကရမ်မြို့စီးနင်းမှုအတွင်းပါလက်စတိုင်းတွေရဲ့တရားကောင်တစ်ဦးဖြစ်တဲ့အဘူရှူဂျာအတက်ခံရတဲ့ Islamic Jihad အဖွဲ့ကအတည်ပြုပါတယ်။သူဟာတခြားစစ်သွေးကြ4ဦးနဲ့အတူဘလီဝအကြောင်းနဲ့ပုံနေတာဖြစ်ပြီးသူတို့ကိုပြစ်ခတ်ဖမ်းဆီးနိုင်တယ်လို့အစ္စရေးကပြောပါတယ်။ရုရှားခုခံစစ်တွေအနောက်မဟာမိတ်နိုင်ငံတွေရှိကရတဲ့ F-16 ဂျက်တိုက်လေယာဉ်တွေတဲကဒဇင်းပြတ်ကျခဲ့တယ်လို့ Ukraine လေတပ်ကချက်သပြေးနေမှာပြောပါတယ်။ရုရှားဘက်ကမစ်ဆိုင်းတွေ drone တွေနဲ့အကြီးကျယ်တိုက်ခိုက်ခဲ့တဲ့တနင်္လာနေ့တုန်းကဒီဂျက်တိုက်လေယာဉ်ပြတ်ကျတာဖြစ်ကြောင်းစစ်တပ် Facebook မှာဖော်ပြပါတယ်။ဒါဟာ Ukraine မှာ F-16 ဒဇင်းဆုံးရှုံးကြောင်းပထမဆုံးသတင်းထုတ်ပြန်ချက်ပါ။ဒီဂျက်တိုက်လေယာဉ်တွေဟာဇူလိုင်လကောင်ကယူကရိန်းကိုရောက်ပါတယ်။အခုလိုတိုက်လေယာဉ်ပြတ်ကျမှုအတွက်စုံစမ်းစစ်ဆေးနေတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားတပ်တွေဟာ drone 84စင်းနဲ့ပထင်းတဲ့ missile တုံးကြီး3စင်းပြစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပြီးယူကရိန်းလေတပ်ဘက်က drone အစင်းပေါင်း60ကိုပစ်ချနိုင်ခဲ့တယ်လို့ဂျက်တဘရီနေအစိုးရမှပြောပါတယ်။ဒီ drone တွေကို Chagashi Deni Pro Petrov ဒုံးစင်းခါဆန်နဲ့ဆူမီဒေတာတွေကနေဖျက်ချခဲ့တာလို့လည်းပြောပါတယ်။ယူကရိန်းမြို့တော်ခီယက်မှာလည်း၄ရက်အတွင်း drone တိုက်ခိုက်မှု3ချိန်နဲ့ရင်ဆိုင်ရတယ်လို့အရာရှိတွေကပြောပါတယ်။အနောက်နိုင်ငံတွေပြတဲ့လက်နက်တွေနဲ့ရုရှားပိုင်းနဲ့ထက်ကစီးပစ်မှတ်တွေကိုတိုက်ခိုက်ရမှာယူကရိန်းတပ်တွေကိုအသုံးပြုခွင့်ပေးဖို့ယူကရိန်းကတောင်းဆိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကူဘဲလာကပြောပါတယ်။ဂျာမနီနိုင်ငံမှာတော့ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့လူသေဆုံးမှုရှိခဲ့တဲ့ဓာတ်တိုက်ခိုက်မှုတခုဖြစ်ပွားခဲ့တဲ့နောက်အတိုက်ခံလက်ရဆောင်ဝါဒီတွေကမကျေနပ်မှုနဲ့အတူအစိုးရရဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေအဝေဖန်ခံရတဲ့အတွက်ဂျာမနီအစိုးရညွန်ပေါင်းအစိုးရကနိုင်ငံတွင်းလုံခြုံရေးနဲ့လာရောက်ခုံလုံခွင့်ဆိုင်ရာမူဝါဒတွေကိုတင်းကျပ်ဖို့ချက်သပရင်းတွေမှာကတိပေးလိုက်ပါတယ်။ဓာတ်ထုတ်လို့ရမှနာမည်ကြီးတဲ့ဆုံလင်းချမ်းမျိုးအနှစ်650ပြည့်ပွဲတော်အတွင်းဓာတ်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီး3ဦးသေဆုံးရတဲ့အပြင်10ဦးလည်းဒဏ်ရာရပါတယ်။ဒီဖြစ်ရမှာကျူးလွန်မှုတွေတန်မြတ်ရှိသူဟာဆီးရီးယားကနေလာရောက်တဲ့ခေါလုံခွင့်အငင်းပယ်ခံရသူတူဖြစ်ပါတယ်။ဂျာမနီမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပတော့မှဖြစ်ပြီးဒီလိုခေါလုံခွင့်နဲ့နေရပြန်ပို့မှုဆိုင်ရာအစိုးရရဲ့ဥပဒေတွေဟာနိုင်ငံရေးရငင်းပွားမှုရှိနေတာလည်းဖြစ်ပါတယ်။ဒီဥပဒေမှာတနက်ကန်ဆောင်ခွင့်ဆိုင်ရာတင်းကျပ်တဲ့စီးမျဉ်းတွေကိုချထားတာဖြစ်ပြီးလက်နက်ပိုင်ရှင်အတွက်တင်းကျပ်တဲ့စီးမျဉ်းတွေဓာတ်ကန်ဆောင်မှုဆိုင်ရာတားမြစ်ချက်စီးမျဉ်းတွေပါဝင်ပါတယ်။ဂျာမနီမှာခုံလုံးခွင့်ရှောက်ထားသူတွေဟာတကယ်လို့လက်နက်ဓာတ်မဟုတ်အန္တရာယ်ကြီးတဲ့ပစ္စည်းကိရိယာတွေနဲ့ ရာဇဝတ်မှုကျူးလွန်ခဲ့မယ်ဆိုရင်နေရာရင်းကိုပြန်ပို့မှာလည်းဖြစ်ပါတယ
်ဗျူရီမြမာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ view American တိုင်းရဲ့တောက်ကြံနေမနေခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်တပ်အာဏာသိမ်းမှုကိုတော်လှန်နေတဲ့မြန်မာနိုင်ငံမှာတရုတ်နဲ့နှိကက်စွာဆက်ဆံမှုရှိပြီးတရားဝင်မှုရေးဆေးရောင်းဝယ်မှုလုပ်တယ်လို့နာမည်ကြီးနေတဲ့ UWSA တပ်ဖွဲ့ဟာစစ်တပ်ကိုတော်လှန်တိုက်ခိုက်ရမှာမပါဘဲအင်အားပိုပြီးကြီးမားလာနေတယ်လို့မြန်မာရေးသုံးသပ်သူတွေကပြောပါတယ်ပြီးခဲ့တဲ့နှစ်ကစပြီး UWSA တပ်ဖွဲ့ဟာတရုတ်လာအိုစ်နဲ့ထိုင်းနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်အလဲပိုင်းဒေသတနော်မှာရာနဲ့ချီတဲ့တုတ်တပ်သားတွေကိုပြောင်းချွေချထားခဲ့တာပါ။ဒါအတိုင်းသားလက်နက်ကန်အဖွဲ့တွေနဲ့မြန်မာတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေမှာသူတို့ရဲ့ပိုင်ဆိုင်မှုနဲ့ယုံတွေမထိခိုက်အောင်အကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းဝါတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီဘက်ကနယ်မြေတွေမထိန်းချုပ်နိုင်ပဲဖြစ်လာခြင်းမှာဝါတပ်ဖွဲ့ဟာသူ့ရဲ့အင်အားကိုဖြည့်တင်းခဲ့တယ်လို့ဇေယျတက်တက်သားသားနဲ့နယ်မြေထိန်းချုပ်မှုတွေလုပ်လာတယ်လို့ American ရင်းကျင်းစင်တာ USIP ရဲ့မြန်မာအရေးဆိုင်ရာ Director Jason Tower ကသုံးသပ်ပါတယ်။တပ်သား 3,000 လောက်ရှိတဲ့ UWSA ဟာ2000ခုစစ်တပ်အာဏာသိမ်းမှုကိုတန်းတန်းလက်နက်ကင်အဖွဲ့တွေစုပေါင်းတွန်းလှန်နေချိန်မှာလုံးဝမပါဝင်ပေမဲ့ဒီနှစ် January လကစပြီးသူ့ရဲ့နယ်မြေမြောက်ဘက်ကမြို့နှစ်မြို့ကိုဝင်ရောက်သိမ်းပိုက်ပြီးထိန်းချုပ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကစစ်တပ်အရာရှိကြီးတဦးနဲ့သူ့ရဲ့ညီဖြစ်သူအရက်ဖက်လုံခြုံရေးအကြီးတန်းအရာရှိတဦးကိုဖမ်းဆီးထားတဲ့ပါကစ္စတန်တာလီဘန်အဖွဲ့ကကျန်းသပြေးနေမှာသူတို့ဖမ်းထားသူတွေပါတဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးနဲ့အတူသူတို့ရဲ့နောက်ညီကိုတစ်ယောက်နဲ့တူဖြစ်သူသူတို့လေးဦးကိုသူတို့ရဲ့ဖခင်ဇာပနတက်ရောက်ချိန်မှာဗဒူးနေကတနသမားတွေကဖမ်းလာဖြစ်ပါတယ်။ဇာပနအခမ်းအနားဟာလက်နက်ကိုင်တွေကြီးစုတဲ့ဒီရိုအစ်မြူခန့်ဒေတာမှာလောက်တာပါ။သူတို့လေးဦးကိုဖမ်းဆီးခဲ့ကြအောင် TPP ခေါ်ပါကစ္စတန်တာလီဘန်တွေကကြေညာခဲ့တာပါအခုချိန်ထိတော့သူတို့တောင်းဆိုမှုကိုလူသိရှင်ကြားထုတ်မပြောသေးပါဘူးသူတို့ထောက်ပြတဲ့35စက္ကန့်ကြာဗီဒီယိုထဲမှာအဖမ်းခံရတဲ့ဒုတိယဗိုလ်မှူးကြီးခါလစ်အမီယာကိုတွေ့ရပြီးသူကသူတို့ကိုတာလီဘန်ကဖမ်းထားကြအောင်အဖမ်းခံတဲ့နေရာဟာပါကစ္စတန်ဆိုတော့ထိန်းချုပ်မှုမရှိတဲ့ဝေးလံခေါင်းတည်တဲ့နေရာမှာဖြစ်ပြီးသူတို့ကောင်းကောင်းမွန်မွန်ရှိကြောင်းပြောပါတယ်ဒီနောက်မှာတော့ rifle တနက်တွေကင်ထားတဲ့ရိုးရဝတ်စုံပုဒ်သားတွေနှုတ်တွေ့ရပါတယ်။ပါကစ္စတန်တာလီဘန်တွေဟာအဲ့ဒီဒေသမှာလုံခြုံရေးရရှိပြီးအစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးမကြာခဏတိုက်ခိုက်လို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဥရုယားစီဆရာရီမန်းချက်ပန်းတိုင်အများစုဟာအခြေခံဥပဒေပါအချက်တွေနဲ့ကန့်ညီမှုမရှိဘူးလို့၎င်းဘဝပဝန်ကျင်ဆရာတက်ကြွလှုပ်ရှားသူတွေရဲ့တင်ပြချက်မှန်ကန်ကြောင်းတောင်ကိုရီးယားဖွဲ့စည်းပုံအခြေခံတရားရုံးကကြေညာပြနေမှာအတည်ပြုပေးပါတယ်။ဒါဟာတောင်ကိုရီးယားနိုင်ငံကတရားဝင်ချမှတ်ထားတဲ့ဥရုယားစီဆိုင်ရာလိုက်နာရမယ်ဂရိကဝတ်တွေဟာလူခွင့်ရေးကိုအာမခံဖို့အခြေခံဥပဒေကချမှတ်ထားချက်တွေကိုချိုးဖောက်ရောက်ရနေပြီးပြည်စုံမှုမရှိကြောင်းဆယ်ကျော်သက်လူငယ်ကလေးတွေကတင်သွင်းတဲ့ပထမဆုံးအမှုလည်းဖြစ်ပါတယ်။တကြွလှုပ်ရှားသူအမျိုးသမီးလူငယ်လေးတဦးဖြစ်တဲ့ယင်ဟိုဂျွန်းကနိုင်ငံသားတွေဥရုယားစီပြဿနာဆိုင်ရာအာမခံချက်ရှိရမယ်ရပိုင်ခွင့်ကိုတရားရုံးကနေချမှတ်ပေးခဲ့တယ်လို့ပြောပါတယ်။ဒီမှုဟာကလေးငယ်လေးဦးပါဝင်တဲ့အဖွဲ့ကရုံးတော်ကိုတင်သွင်းထားတဲ့တောင်ကိုရီးယားအစိုးရနဲ့ Woodpecker အဖွဲ့တို့ရဲ့အမှုဖြစ်ပြီးဒီအဖွဲ့ကိုသရေသားလုံး Embryo အဖွဲ့လို့နာမည်ပေးထားတာပါ။တောင်ကိုရီးယားအစိုးရက2021မှာနိုင်ငံအတွက် Carbon Dioxide ဖန်လုံးဒဏ်ွေထုတ်လွှတ်မှုကို2030မှာတန်ချိန်တန်ပေါင်း290လျှော့ချဖို့နဲ့2050မှာလုံးဝထုတ်လွှတ်မှုမရှိအောင်လုပ်ဖို့တရားဝင်ကတိပေးထားတာလည်းဖြစ်ပါတယ်။
မြန်မာပြည်ရဲ့တောက်ကြနေမနဲ့ခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာမြန်မာပြည်တွင်းသတင်းတချို့နဲ့စတင်နေပါတယ်တရုတ်တံအမတ်တစ်အနေနဲ့မြန်မာစစ်ကောင်စီတာဝန်ရှိသူတချို့နဲ့တွေ့ဆုံရမှာတရုတ်စီမံကိန်းအနေနဲ့တရုတ်နိုင်ငံသားဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတင်းထုတ်ပြန်ပါတယ် မြန်မာနိုင်ငံနေရာအနှံပြားမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူတရုတ်စီမံကိန်းနေရာတွေကိုပါထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပုံရတယ်လို့လေလာသူတွေကမြင်ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပ
ါမြန်မာနိုင်ငံကိုအသိရောက်လာတဲ့တရုတ်တမ်းမတ်ကြီး Miss Ma Cha ဟာဒီသတင်းပါအတွင်စစ်ကောင်စီဝန်ကြီးတချို့နဲ့တွေ့ဆုံခြင်းတရုတ်စီမံကိန်းလုပ်ငန်းတွေအကာအကွယ်ပေးရေးကိစ္စအလေးပေးပြောခဲ့တာပါဒီသတင်းပါအတွင်စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီး၊စိုက်ပျိုးရေး၊မွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးတို့နဲ့တရုတ်တမ်းမှတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့နေပြည်တော်သတင်းရင်းမြစ်ကပြောပါတယ်။မြန်မာနိုင်ငံအနှံ့ပြတိုက်ပွဲတွေဖြစ်နေပြီးတိုင်းရင်းသားတပ်တွေနဲ့တော်လှန်ရေးတပ်တွေဘက်ကမြို့တချို့ကိုပါသိမ်းယူထားတာပါ။ဒီလိုအချိန်မှာတရုတ်ဘက်ကသူ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေထိခိုက်လာမှာစိုးရိမ်ပုံရတယ်လို့လေလာသူတချို့ကမြင်ပါတယ်။ဒါကြောင့်လဲတရုတ်တန်တမန်တွေဘက်ကမြန်မာနိုင်ငံတွင်စစ်ပွဲတွေရက်စဲပြီးဆွေးနွေးစကားပြောဆိုမှုတွေဖြစ်လာအောင်တွန်းတွန်းတိုက်တိုက်လှုပ်လာနိုင်တယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးလေလာသူတဦးကပြောပါတယ်
။နိုင်ငံရေးတွေဒီတခြားစစ်တပ်တွေဖြစ်ခြင်းတွေကလုပ်ဖြစ်အောင်လို့တော့ဟာပေးနေတာ။ဘူတီတော်သူတို့ပြောတဲ့အတိုင်းဆိုရင်တော့ရှစ်ကောင်စီကအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးတော့ဟုတ်လားတောက်ရှိခြေရောက်ပြီးအောက်ကလည်းနိုင်ငံကြီးကဖြည့်ရှင်းပြီးတော့ဟိုပြန်ဒီဇင်းနဲ့အကြောင်းဆက်ဆံစီခြင်းနဲ့ဆိုတော့လူ့ပြည်ရှင်များသူပြောရပေါ့ဘူတာကိုဆက်ကျူးစားနေတဲ့ထရေစီလည်းကူပြန်ပါလိမ့်မယ်အဲ့တော့အခုဆိုရင်တော်နေသမားရှင်းနေခြင်းနဲ့အခုနေသတိပေးတယ်ဒီလိုမျိုးပိုင်းနဲ့တော့ဖြည့်ဆံနေရပေါ်နေတဲ့တိုင်းနဲ့ခိုင်တာဟိုဘယ်ချက်ဘူးဆိုတဲ့သဘောဟောပြတာဟောရမှာသူပဲဒီလိုစီမံရေးသူတို့ကလည်းလေဆက်ဆက်ဆက်ရေးတိုင်းလုပ်ဖြစ်မှာဟုတ်အဲ့တော့အဲ့ဒီပေါ်မှာဘလောက်ကြိုက်ပဲဆိုတော့ဖြစ်နေတဲ့ဖေဘူရီမှာတချို့တွေဘူရီချိုးစီလို့စီလို့ရှာမှုတွေအရှင်ရောရတော့လာတယ်ရှိနေတယ်ဒါပေမဲ့ဟိုဆက်ရချင်းနေနေတော့
မြန်မာနိုင်ငံဆရာတရုတ်တယုံဘက်ကထုတ်ပြန်ချက်တွေမှာတော့စစ်ကောင်စီရဲ့ဝန်ကြီးဌာနတချို့နဲ့တွေ့ချိန်မှာတရုတ်စီမံကိန်းတွေကိုအကာအကွယ်ပေးရေးကိစ္စအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့ခီးစဉ်အတွင်းသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဦးတည်ဆွေးနွေးခဲ့တယ်လို့နိုင်ငံနေဆက်တည်ငြိမ်ရေးကိုပါထည့်သွင်းပြောဆိုခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တရုတ်တမ်းမတ်ကြီး Miss Ma Cha နဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူချင်းမင်းအောင်လှိုင်တို့ပြီးခဲ့တဲ့ဩဂုတ်လတွေ့ဆုံချိန်မှာစစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောဆိုထားခဲ့ပါတယ်။ဒီကတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီခီးစင်မှာလဲစစ်ကောင်းဆောင်နဲ့တွေ့ချိန်မှာမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနှဲဆက်တည်ငြိမ်အေဂျင်စီကိုလက်တွေ့ကြကြကာကွယ်ပေးဖို့ပြောဆိုခဲ့တာရှိပါတယ်။နောက်ပြီးဩဂုတ်လ28ရက်နေ့နဲ့28ရက်နေ့တုန်းကလဲတရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအချံပေ Jake Sullivan နဲ့တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi တို့မြန်မာရေးစွန့်ရင်ချက်တွေကိုဆွေးနွေးခဲ့ကြကြောင်းထုတ်ပြန်ထားပါတယ်။တရုတ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ရဲ့စွန့်ရင်ချက်ကနေပြည်တွင်းမှာစပွဲဝိုင်းဆွေးနွေးပွဲတွေပေါ်ထွက်လာဖို့တွန်းတွန်းတိုက်တိုက်ကြိုးပမ်းလာနိုင်ပွဲရှိပေမဲ့စစ်ကောင်းဆောင်ကကိုချိုးချိဆက်လက်ခေါင်းမာနေတာမို့ပြည်တွင်းစီရေးကြောင့်ပြည်သူတွေဒုက္ခဆက်ကြုံအောင်မယ်လို့သူကပြောပါတယ်
။သူ့ပိုးလမ်းမှာစီမံကိန်းကဗမာပြည်မှာပဲခက်နေတာ။ကျန်တဲ့နေရာတွေမှာအကုန်တော်တော်လေးကိုအဆင်ပြေနေတာပေါ့နော်။ဗမာပြည်က project တွေပဲတော်တော်ခက်ခဲနေတာဖြစ်တော့ဗမာပြည်ကိုနည်းနည်းပို့ပြီးဖိအားပေးတာပါ။ဒါမဲ့သူတို့ရဲ့မဟာဗျူဟာကအဓိကစစ်ကောင်စီကိုဆွေးနွေးစပွဲပေါ်ရောက်အောင်တွန်းနေတာဗျာ။အဲ့ဒီတည်းဟိုဘက်ကတွန်းကြည့်ဒီဘက်ကတွန်းကြည့်တွန်းကြည့်နေတာပေါ့ဗျာ။အားလုံးအစည်းအဝေးကြီးပေါ်ရောက်လာပြီးမမာပြည်တကြီးကိုဖြည့်ရှင်းဖို့တွန်းနေတာဗျာ။အဲ့ဒါကိုစစ်ကောင်စီကအခုဒီ short မပေးတော့သူတို့ဟိုဘက်ကပြောလိုက်ဒီဘက်ကပြောလိုက်အဲ့လိုပြောတာလည်းဖြစ်နိုင်တယ်။မမာပြည်နိုင်ငံရေးကိုအဆုံးဖြတ်ပေးမှဗမာလူမျိုးပဲဗျာ။တရုတ်ကဘာတွေပြောပြောဒီစစ်ကောင်စီကအခုချိန်ထိသူနောက်ထုတ်ဖို့ဖြစ်။အဲ့တော့တရုတ်ကဘာဖြေအားပေးပြီးဘာမှအကျိုးကျလာမှာမဟုတ်ဘူးခင်ဗျ။
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISP မြန်မာကထုတ်ပြန်ချက်အရရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း10ခုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့ဖော်ပြထားပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြသွားတာပါ။စိတ်ဝင်စားဝဲနိုင်ငံတကာသတင်းပေးပို့ချက်တွေမတင်ပြခင်ထိုင်းနယ်စပ်ကအခြေအနေတစ်ခုကိုလည်းပြောပြခြင်းပါတယ်။ ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်တဲမှာမြန်မာဘက်ကနေဝင်လာတဲ့စိတ်ကြွဆေးပြား၁၁တန်းကိုထိုင်းနေကြသောတပ်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖမ်းမိခဲ့ကြောင်းဩဂုတ်လ29ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်တဲမှာမြန်မာဘက်ကဝင်လာတဲ့ကာလာတံပိုးဘန့်ငွေတန်းပေါင်း 2,000 ကျော်တံပိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ၁၁တန်းကိုထိုင်းနယ်ခြားဆောင်တပ်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဩဂုတ်လ29ရက်နေ့မှာဖမ်းဆီးခဲ့တာပါချင်းမိုင်ခရိုင်အမှတ်3ဒေသဒုရဲချုပ်ရောင်ကရက်မန်ပါစာကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်သူပြောသွားတာကတော့ချင်းမိုင်ခရိုင်ထဲမှာဒီနှစ်အတွင်းအများဆုံးဖမ်းဆီးနိုင်ခဲ့တာပါအခုလိုမျိုးဖမ်းမိနိုင်ဖို့နယ်စပ်ဒေသကတာဝန်သိပြည်သူတွေနဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်တွေပူးပေါင်းကြိုးပမ်းခဲ့ကြတာဖြစ်ပြီးဆက်လက်ပြီးတော့လည်းထိုင်းမြန်မာနယ်စပ်ကနေဝူးရစ်စေးဝါးတွေနောက်ထပ်မဝင်လာအောင်ပိတ်ဆို့သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အမှတ်3စစ်ဒေသကသတင်းထုတ်ပြန်ကြေးရဒီဝူးရစ်စေးဝါးတွေကိုတည်ဆောင်နေတဲ့ခိုင်းဟာတဖက်နိုင်ငံကဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေကိုနေဆက်ကြေးရွာတွေမှာယာယီထိမ့်သိမ်းထားပြီးထိုင်းဘက်ခြမ်းနေဆက်ဘက်မှာလုံခြုံရေးနှဲပါတဲ့အချိန်ကိုစောင့်ကြည့်အခွင့်အရေးယူပြီးမှတည်ဆောင်လာကြတာလို့လဲဆိုပါရယ်သူတို့ကိုထိုင်းနေကြဆောင်တက်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတည်ဆောင်လာတဲ့အချိန်မှာပဲစောင့်ကြည့်ပြီးဖမ်းဆီးနိုင်ခဲ့တာလို့လဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရယ်မူရစေးဝါးတွေတည်ဆောင်လာတဲ့ရှေ့ပြေးလမ်းကြောင်းကြီးတဲ့စိုက်ကဲတစ်စီးကိုဖမ်းမိခဲ့ပြီးတဲ့နောက်အဲ့ဒီစိုက်ကယ်နောက်ကနေလိုက်ပန်လာတဲ့ကားကိုမိအောင်ဖမ်းဆီးခဲ့တာလို့လဲဆိုပါရယ်ကားပေါ်မှာတော့ဆာလာအိတ်55အိတ်တည်ဆောင်လာပြီးအဲ့ဒီအိတ်တွေထဲမှာစိတ်ကြွဆေးပြား17တန်းကိုသိမ်းဆီးပြီးတရခန်နှစ်ဦးကိုလည်းဖမ်းဆီးခဲ့တာဖြစ်ပါရယ်ရှင
် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေပဲအလှည့်ပေးကြပါတယ်1993ခုနှစ်အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာရှိတဲ့နွေရာသီစခန်းတစ်ခုမှာအစ္စရေးပါလက်စတိုင်းအီဂျစ်နဲ့အမေရိကန်လူငယ်46ဦးအတူစုံစည်းခဲ့မှုပါတယ်။အဲဒီလိုနှစ်စဉ်စုံနိုင်ဖို့အစပြုခဲ့သူကတော့သတင်းသမားတဦးလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဂျွန်ဝါလက်ဖြစ်ပါတယ်။စစ်ပွဲတွေကြားရှင်သန်နေရတဲ့လူငယ်တွေကိုလုံခြုံမှုရရှိစေတဲ့အနာဂတ်တစ်ခုဖန်တီးပေးဖို့ရည်ရွယ်တယ်လို့သူကဆိုပါတယ်။ Jeff Sweet God ပြီးပို့တဲ့သတင်းကိုတော့မက်ခင်ဖြူတွေကတင်ပြထားပါတယ
်မိဂီပြောင်စုမိန်ပြည်နယ်ကနွေရာသီစခန်းတစ်ခုမှာအရှိလေပိုင်းနဲ့အာရှအလေပိုင်းပြိပက္ခဒေသတွေကလူငယ်လူရယ်လေးတွေနောက်အမေရိကန်လူငယ်တွေပါဝင်ပြီးတော့အပြန်အလှန်ရင်းနှီးချစ်ချင်မှုနဲ့နားလည်မှုတည်ဆောက်ဖို့နှစ်စဉ်နွေရာသီမှာအခုလိုစုံစည်းကြပါတယ်ဒါကတော့ Seeds of Peace ရင်းချမ်းရေးမျိုးစေ့များလို့နာမည်ပေးထားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်အစီအစဉ်ကြီးကြပ်သူတို့ဖြစ်တဲ့ Eva Arma ကအခုလိုပြောပါတယ
် I think for many of them this is the first time they're really able to
သူတို့အများစုအတွက်ကအခုလိုမျိုးလူချင်းတွေ့ကြရတာဒါပထမဆုံးအချိန်လို့ကျွန်မချက်ပါတယ်မတူညီတဲ့ဘဝဖြတ်သန်းမှုတွေနဲ့အပြန်အလှန်နားလည်မှုရှိအောင်လို့အခုလိုတွေ့ဆုံစကားပြောနိုင်တာမျိုးကဒါပထမဆုံးဖြစ်ပါလိမ့်မယ
်ဒီလူငယ်လေးတွေဟာစရောက်လာချိန်မှာခွဲခြားခံထားရတဲ့လူမှုတိုင်းဝိုင်းတွေကြားအယိုးစွဲနေတဲ့အဆိုးမြင်ယူဆတွေနဲ့ရောက်လာတက်လို့ရှိပါတယ်2018ခုနှစ်ကဒီနွေရာသီအစီအစဉ်မှာပါဝင်ခဲ့ပြီးဒီနှစ်မှာတော့အတိုင်ပင်ခံနေရာကနေပြန်လည်ရောက်လာတဲ့အီဂျစ်နိုင်ငံသားရှမ်စ်ဟာဖက်စ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ And then I come here and I meet those people that were supposed to be bad.
ကျွန်တော်ဒီကိုစားရောက်လာတော့မကောင်းဘူးလို့ကျွန်တော်ယူဆထားတဲ့သူတွေနဲ့အတူကစားတူစားအတူငိုအတူရေကြမောကြနေခဲ့ပါတယ်။ဒါတွေကကျွန်တော်အတွက်အင်မတန်ထူးခြားပါတယ
်။နေ့စဉ်အစီအစဉ်တွေထဲမှာနွေရာသီပုံမှန်လှုပ်ရှားမှုအစီအစဉ်တွေအများကြီးပါတယ်လို့ကိုယ့်ရဲ့လူမှုအသိုင်းအဝိုင်းမှာဖြစ်ပျက်နေတဲ့ပြိပက္ခတွေအကြောင်းပြောဆိုဆွေးနွေးကြတဲ့အစီအစဉ်တွေလည်းပါပါတယ်။ဂိမ်းတွေနဲ့အပျော်ကစားတာကြီးတသက်မဟုတ်ပါဘူးလို့အာမကပြောပါတယ
်။ This is not an easy place to be. This is a hard.
ဒီနေရာမှာသူတို့အတူပါဝင်ဖို့ကလွယ်ကူတာမဟုတ်ပါဘူး။သူတို့ကြုံတွေ့ရတဲ့အခြေအနေတွေကြောင့်ခံစားချက်တွေခက်ခဲတာတွေရှိပါတယ်
။အခုလိုစူးစီးပေးရတဲ့ရည်ရွယ်ချက်ကအတားအဆီးတွေကိုချိုးဖျက်ပြီးချစ်ချင်ရင်းနှီးမှုတည်ဆောက်နိုင်ဖို့ဖြစ်တယ်လို့အစီအစဉ်သူတွေကပြောပါတယ်။အသက်18နှစ်အရွယ်ပါကစ္စတန်နိုင်ငံကအလီဆာအာမီယာပါဖက်စ်ကလည်းအိန္ဒိယနိုင်ငံကသူ့လိုပါဝင်သူတယောက်နဲ့အချက်ပြုတ်အတန်းမှာတငယ်ချင်းဖြစ်သွားခဲ့တယ်လို့အခုလိုပြောပြပါရယ်
She brought spices back.from home
ကျမယူမလာတဲ့ဟင်းခတ်အမွေးကြိုင်တွေသူ့မှာပါလာတယ်လေဆိုတော့ဟင်းချက်တိုင်းမှာငါ့ကိုမဆလာလေးပေးပါအောင်အဲ့ဒါလေးအခုလိုနေလို့စသဖြင့်ပြောရင်ရင်းနှီးသွားပါတယ
်အချင်းချင်းရင်းနှီးမှုရသွားတာနဲ့ပြိပက္ခအပေါ်မှာချားတဲ့အမြင်တွေလည်းစပြီးပြောင်းလာကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်အလီဇာရဲ့တငယ်ချင်းအသက်15နှစ်အရွယ်အနက်ဒော့ချ်ရှက်စတက်ကတော့မွန်ဘိုင်းမြို့ကပ
ါ What really stuck with me was
ကျမနောက်နဲ့သဘောပေါက်သွားတာတကယ်တော့ပဋိပက္ခတွေဟာတာမန်လူတွေထက်နိုင်ငံရေးပြည်သနာတွေကြောင့်ဆိုတာပါပဲ
။လုံခြုံရေးစိုးရိမ်မှုကြောင့်အရှေ့လက်ပိုင်းဒေသကလူငယ်တွေနဲ့တော့မေးမြန်းခွင့်မရခဲ့ပါဘူး။မြေယာတီအစီအစဉ်အတိုင်းမြန်မာတို့ဖြစ်တဲ့ဂါဇာစစ်ပွဲကနေလွတ်မြောက်လာသူခမဲလ်အမရှ်ဟာရာဝီကတော့အခုလိုပြောပြပါဗျ
။ Come here and talk about peace is a huge challenge.
ဒီနေရာကိုလာပြီးငြိမ်းချမ်းရေးအကြောင်းပြောဖို့ဆိုတာဒီကလေးတွေအတွက်ကြီးမားတဲ့စိန်ခေါ်မှုပါ။
Israel နိုင်ငံက Noam Chomsky ကလည်းအခုလိုပြောပါတယ်
။ Nothing that just made it even more complicated.
ပိုပြီးနာကျင်ခံစားရတာပိုပြီးတော့ရှုပ်ထွေးရတာတွေလည်းရှိပါတယ်လို့ Chomsky ကပြောသွားတာပါ။အခုအစီအစဉ်မှာပါဝင်ခဲ့တဲ့သူ 8,000 ကျော်တဲ့က 80 ရာခိုင်နှုန်းလောက်ဟာအခုချိန်မှာပြိပက္ခပြည်လေးကျိုးပတ်မှုတွေမှာပါဝင်နေကြတာကိုတွေ့ရတယ်လို့ညီငယ်ရေးမျိုးဆက်များအစီအစဉ်ကပြောပါတယ်။ဒီလိုမျိုးစေ့တွေအများကြီးထက်ကျဲနိုင်အောင်စီစဉ်ကျိုးပတ်နေပါတယ်လို့လည်းပြောပါတယ်။
If we can continue to add more people to that kind of a collective
အခုလိုစုစည်းမှုမျိုးနဲ့နောက်ထပ်လူတွေပါဝင်လာအောင်အားလုံးအတူလက်တွဲပြီးဒီလိုခွာကြီးတရက်ကိုဖန်တီးနိုင်မယ်ဆိုရင်ဒီကနေ့ကျမတို့ချုံတွေ့နေရတဲ့အကျန်းဖတ်မှုတွေကိုရှောင်ရှားနိုင်မယ်နီးလန်းတွေတွေ့ကောင်းတွေ့လာရနိုင်ပါတယ်လို့ငင်းချင်းရေးမျိုးစင်များအစီအစဉ်ကိုဦးဆောင်စီစဉ်သူတို့ဖြစ်တဲ့ Eva Arma ကပြောပါတယ်ရှင
်မက်ကင်ဖြူတွေ့ပါခင်ဗျာအခုတကဆက်ပြီးတော့နားဆင်ရမှာကအာဖဂန်ကနေအမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းလာခဲ့တဲ့၃နှစ်ကြာကာလပြီးတဲ့နောက်တာလီဘန်တွေလက်အောက်ကအမျိုးသမီးငယ်တွေနဲ့မိန်းကလေးငယ်တွေရဲ့ဘဝကစိတ်မချမ်းမြေ့စရာပိုပြီးတော့များလာတယ်လို့ဝေဖန်သုံးသပ်ကြပါတယ်။အာဖဂန်နိုင်ငံတွင်ဆိုးရွားလာတဲ့လူအခွင့်အရေးအခြေအနေတွေကိုအမေရိကန်ကဝိုင်းဝန်းဖြေရှင်းပေးဖို့လိုလားနေကြတာပါ။ VOA အင်ဂျီရောသတင်းတောက်အန်နီတာပါဝဲရဲ့သတင်းလွှာကိုတော့မမသစင်အောင်ကပြောပြပါမယ်။
အာဖဂန်နစ္စတန်မှာတာလီဘန်တွေအာဏာပြန်ရတာ၃နှစ်ရှိပြီဖြစ်ပေမဲ့မိန်းကလေးငယ်တွေရဲ့ဘဝကတော့လုံခြုံမှုမရှိသေးပါဘူး။လွန်ခဲ့တဲ့၃နှစ်အမေရိကန်တပ်တွေပြန်ယူသိမ်းခဲ့တဲ့အချိန်အသက်၉နှစ်ပဲရှိသေးတဲ့ပါဝနာမလစ်တယောက်အရွယ်မတိုင်ခင်အိမ်အောင်ချပေးဖို့ရောင်းချခံခဲ့ရပါတယ်။အာဖဂန်မှာအသက်၇နှစ်၈နှစ်အရွယ်မိန်းကလေးငယ်တွေကိုတာလီဘန်တာဝန်ရှိသူတွေနဲ့အတင်းအဓမ္မလက်ထပ်ဖို့စိတ်ခိုင်းခံနေရတယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ
်။ What the Taliban is doing to women
မိန်းကလေးတွေနဲ့အမျိုးသမီးတွေအပေါ်တာလီဘန်တွေရဲ့ပြုမှုဆက်ဆံပုံတွေကလူခွင့်ရေးချိုးဖောက်မှုကျူးလွန်နေရပါ။အာဖဂန်မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအတော်လေးစိတ်ထိတ်ကြိုက်ခံစားနေကြရပါတယ်
။အာဖဂန်ကနေအမေရိကန်တပ်တွေပြန်ယူသိမ်းခဲ့တာ၃နှစ်ပြည့်အထိမ်းမှန်သမ္မတဂျိုးဘိုက်ဒန်ရဲ့ကြေညာချက်မှာအာဖဂန်မှာတည်ဆုံခဲ့တဲ့တပ်ဖွဲ့ဝင်တွေကိုချီးကျူးဂုဏ်ပြုပြောဆိုထားတယ်လို့ဒုသမ္မတကမလာဟဲရစ်ကလည်းအနောက်တူကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အာဖဂန်မိန်းကလေးငယ်တွေအခွင့်အရေးတွေပိတ်ပင်ခံနေရတာကိုတော့မဖော်ပြခဲ့ကြပါဘူး။ Republican သမ္မတလောင်းဒိုနယ်ထရမ့်ကလည်းအာဖဂန်ကတပ်တွေပြန်ယူသိမ်းခဲ့တဲ့အချိန် American တပ်ဖွဲ့ဝင်၁၃ဦးတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်အစိုးရရဲ့အုပ်ချုပ်ရေးကိုပဲဝေဖန်ပြောဆိုခဲ့ပါတယ်
။ကမလာဟဲရစ်နဲ့ဂျိုးဘိုင်ဒန်တို့ကြောင့်အာဖဂန်နစ္စတန်မှာအရှက်တကွဲဖြစ်ခဲ့ရတယ်လို့ဒါကအမေရိကန်အပေါ်ကဘာကယုံကြည်လေးစားမှုပုံရိပ်ကိုထိခိုက်စေပါတယ်
။အခုလစောပိုင်းအာဖဂန်ကိုတာလီဘန်တွေပြန်ယူချုပ်တဲ့၃နှစ်မြောက်နှစ်ပတ်လည်နေ့ခန္ဓာမင်္ဂုံမှာတာလီဘန်အုပ်ချုပ်သူတူကနိုင်ငံခြားဝင်ရောက်ဆက်ဖက်မှုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။မကြာသေးခင်ကလည်းအမျိုးသမီးတွေခန္ဓာကိုယ်ကိုဖုံးကွယ်ထားဖို့နဲ့လူများရှေ့မှာပြောဆိုတာတွေမလုပ်ဖို့ကန့်သက်ပိတ်ပင်တဲ့ဥပဒေတရက်ကိုတာလီဘန်တွေကပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုတ်ချပြီးပြန်ယူသိမ်းဖို့လည်းတောင်းဆိုခဲ့ပါတယ်
။ They do not represent the will of the population.
သူတို့ကပြည်သူတွေစံတော်ကိုကိုးစားမပြုပါဘူး။အာဖဂန်လူငယ်တွေထူးထူးဖြင့်အမျိုးသမီးငယ်တွေရဲ့အိမ်မက်တွေမျှော်လင့်ချက်တွေကကမ္ဘာပေါ်ကတခြားလူငယ်တွေနဲ့ဘာမှမကွာခြားပါဘူး။
22 Wed အဖွဲ့အစည်းတည်ထောင်သူ Stephanie Sinclair ကတော့အာဖဂန်နိုင်ငံတွင်ကတိတ်ဆိတ်နေတဲ့အမျိုးသမီးတွေရဲ့အတန်းတွေကိုပို့ပြီးတော့အာရုံစိုက်ကြဖို့နဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကိုလုပ်ဖို့ American ခေါင်းဆောင်တွေကိုတိုက်တွန်းပါတယ်။ဒ တစ်ချိန်တည်းမှာပဲအရွယ်မတိုင်ခင်အိမ်အောင်ပြို့ကိုရောင်းစားတာကိုခံခဲ့ရတဲ့အသက်၉နှစ်အရွယ်ပါဝနာကိုမိသားစုစီပြန်ပေးဖို့ Two Young Two Wed အဖွဲ့အစည်းကလှူဆောင်ခဲ့တာပါအခုပါဝနာကကြောင်းပြန်တက်နေပါတယ
်
ပါဝနာကလေးမပါတယ်သူ့မှာမြင့်မားတဲ့အတွေးခေါ်ရှိတယ်သူကဆရာဝန်ဒါမှမဟုတ်ဆရာမဖြစ်ချင်တာသူလှုပ်ချင်တယ်ဆိုရင်ဖြစ်အောင်လုပ်နိုင်တဲ့အစွမ်းစားလည်းသူ့မှာရှိပါတယ်ဒီလိုအခွင့်အရေးကိုကြားမြင်ထားတဲ့ပတ်ဝန်းကျင်မှာနေရတာကပဲပြဿနာဖြစ်နေတာပ
ါဒါပေမဲ့အာဖဂန်မှာအမျိုးသမီးငယ်တွေ6တန်းအထိပဲကြောင်းတက်ခွင့်ပြုထားတာပါဒါကြောင့်အပြောင်းလဲတွေမဖော်ဆောင်နိုင်သေးဘူး။အာဖဂန်မျိုးသမီးငယ်တွေရဲ့ဘဝတွေကတိုးတက်မှုအခွင့်လန်းနေနဲ့အလံဝင်းနေဦးမှာပဲဖြစ်ပါရဲ့ရှင်
။မမြသဇင်အောင်တင်ပြခဲ့တာပါခင်ဗျာ။တိတ်မကြခင်မှာအပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုတခါတော့ကဘာအမြင့်ဆုံးတောင်ဆက်လေးလုံးထိတ်ကိုတက်ခဲ့တဲ့ဆယ်ကျော်သက်ညီပေါ်လူငယ်လေးတယောက်ဟာကဘာအသက်အငယ်ဆုံးတောင်တက်သမားအဖြစ်နဲ့မှတ်တမ်းဝင်နိုင်အောင်နောက်ဆုံးတောင်တိတ်အမြင့်တစ်ခုကိုတက်ဖို့တရုတ်နိုင်ငံရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေပါတယ်။ဒီစက်တင်ဘာလထဲမှာခွင့်ပြုချက်ရဖို့သူကမျှော်လင့်ထားပါပါ။ AFP သတင်းဆောင်မကိုဦးတင်မောင်တန်းကပြောပြမှာပါ
။ဆွေရှင်နေရနီဘောတောင်တက်သမားမီမာရင်ဂျီရှာပါဟာထူးခြားပြောင်းလဲတဲ့ဆော့ဆောင်နိုင်ငံတစ်ယောက်အဖြစ်မှတ်တမ်းဝင်ဖို့လူဆွတ်နေပါပြီ။မီတာ8000ပေးအဖြစ်16,249ပေးအထက်ဘာမှအမြင့်ဆုံးတောင်14လုံးလုံးကိုတက်နိုင်တဲ့အသက်အငယ်ဆုံးတောင်တက်သမားတယောက်မကြာမီမှာသူဖြစ်လာတော့မှာပါသူအတွက်နောက်ဆုံးတောင်ဖြစ်တဲ့တိဘက်ကရှီရှာပင်မတောင်ကိုတက်ဖို့တရုတ်နိုင်ငံရဲ့ခွင့်ပြုချက်ဆောင်နေတာပါသူတို့မျိုးကတောင်တက်တာနဲ့မကင်းခဲ့တာကိုအခုလိုပြောပြပါတယ
် My whole family is from Mount Lady
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူဇန်လီလာရဲ့ကုမ္ပဏီရှိပါတယ်။ဒီတော့ဒါတွေနဲ့နီးစပ်ပါတယ်။တောင်တက်တာစူဇန်လီလာတာတောင်တက်လူတွေနဲ့တွေ့ဆုံတာစသဖြင့်ပေါ့။ဒါပေမဲ့ကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူး
။သူလေးမင်းမချာဘူးဒေးဗစ်ချာဘာဟာတောင်14လုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုဂ္ဂိုလ်ဖြစ်ပတ်တန်းတင်ခံထားပါတယ်။2019မှာအဒီလိုတက်တီးခဲ့ပြီးအဒီတုန်းကမင်းမရဲ့အသက်က30ပါသူပဲတရှိရှာပါနဲ့အတူညကိုတယောက်ဟာတောင်တက်လေးလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါလေ1986မှာအီတလီတောင်တက်သမား Rain Paul Messner ကတောင်14လုံးလုံးကို1986ခုနှစ်မှာပထမအဆုံးတက်လို့ပြီးသူဖြစ်လာနေပါလေအခုချိန်ထိအဲဒီလို14လုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟီမွင်တာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်။သူကအခုလိုဆက်ပြောပါတယ်
။ I look more than any more as a sport like
တောင်တက်တာကိုအားကစားတစ်ခုလိုကြည့်ပါတယ်။ကိုလည်းအားကစားသမားတယောက်လိုမြင်ပါတယ်။လူများအတွက်တော့ဒါကဝါသနာကိစ္စ၊ယူသွတ်မှုကိစ္စပါ။ကျွန်တော်လည်းယူသွတ်ပါတယ်
။နီမာရင်ဂျီရှာပါ2022ခုနှစ်ဩဂုတ်လမှာတောင်14လုံးရဲ့ပထမအဦးဆုံးတောင်စတက်ခဲ့တာပါ။မနတ်စလူတောင်ဟာအမြင့်မီတာ8163မီတာမြင့်ပြီးကမ္ဘာမှာအထက်မှမြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်။အဒီလုံးမှသူ့အတွက်16နှစ်ပဲရှိပါသေးတယ်။73တောင်ကျောက်တောင်ကန်ချန်ဂျုံကဂျွန်လာတို့ကတက်ခဲ့ပြီးကမ္ဘာတတိယအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်တဲ့ကမ္ဘာဖြစ်နေသူ့မှာတန်းဝင်ပါတယ်။ဒီလိုတောင်ပေကိုတက်ရတဲ့အတွက်သူ့အတွက်အကျိုးဖြစ်ပေါ်တယ်
ဒီ thing in my life you know this 2 years I've learned so much
ဒီနေ့အတွင်းတဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်လူခန္ဓာကိုယ်စိတ်ပညာလူသစ်တွေနဲ့တွေ့တာတဘာဝတရားကမ္ဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ
်တောင်ခုချင်းစီရဲ့ထိန်းသားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတာမို့သေမင်းနယ်ပယ်ထဲမှာတောက်ထိတ်ကိုရောက်ကြတာပါတောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲဘောကဘလောက်ရေးချီကလေးဆိုတော့ကိုအတိအမှပြီလို့ပြောပါတယ်လို့ရှားပါကပြောပါတယ်။တောင်းတဲ့ချေအဖြစ်စိတ်တက်ပြိုတက်လာတာနဲ့ဒီပြစ်ထားတယ်။
Because mentally I kind of convinced myself
စိတ်ပိုင်းအဖြစ်ဆိုရင်ကိုယုံကြည်မှုရှိပါတယ်။စီးနှင်းပြိုကျလာတာရာသီဥတုဆိုးလာတာတောင်ပေါ်မှာမတော်တဆဖြစ်တာကျွန်တော်ပြန်ခတ်မသွားပါဘူး။တောင်းနေပေါ်မှာဓာရီကပုံမှန်ပဲဆိုပြီးကိုယုံကြည်မှုရှိနေပါတယ်။ဒီလိုစိတ်ကထောက်ကူဖြစ်တယ်ထင်ပါတယ
်သူရဲ့တွေ့ရကောင်းမှတန်စင်းတော်ရေရှာပါပါနယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့တူကမ္ဘာအမြင့်ဆုံးအေဗရက်တောင်ကိုတက်ခဲ့တဲ့ပထမဦးဆုံးလူလည်းဖြစ်ပါတယ် တန်စင်နာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလိုပဲမဟာတောင်တက်သမားကြီးတယောက်ဖြစ်ပါတယ်။ဒါပေမဲ့ဥရုယာတီတောင်းနဲ့လာပြီးတောင်တက်တာစီးပွားရေးသဘောဆံလာတဲ့အခါတောင်တက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချဲ့ကပ်ဖို့တဲ့သူကချင်းကပ်လိုပါလေ။အဘာဝပတ်ဝန်းကျင်သိပ်ပံကိုလေ့လာဖို့ကြိုးပမ်းထားပါလေ။ဒါကကျွန်တော်လုပ်နေတာရဲ့ကြီးမားတဲ့ညီမတဲ့ဖြစ်ပါလေလို့သူကပြောပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို90 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ။VOA American တိုင်ရဲ့မြန်မာပြည်တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယနိုင်ဝက်အတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကချင်စစ်အင်အားကြီးထွားနေပုံကိုတင်ပြထားပါတယ်ခင်ဗျာမြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့စီးရီးလှုပ်ရှားမှုတကြောင်ကချင်ပြည်နယ်မှာစစ်ကောင်စီတပ်ကကင်းစင်တဲ့နယ်မြေတွေပို့ပြီးတော့ကျယ်ပြန့်လာတဲ့အကြောင်းဦးအောင်ခင်ကပြောတာပါလေ
။လူငယ်တွေမတ်လတ်နဲ့အေပီလာထဲမှာကချင်ပြည်နယ်ကစက္ကစစစ်စခန်း80နီးပါးကို KIA ကချင်လွတ်လပ်ရေးတပ်ကပြန်လည်သိမ်းပိုင်နိုင်ကြောင်းသိရပါတယ်။မေလ9ရက်နေ့ထုတ် BNI ပင်မော်နီတာမှတ်တမ်းအရ KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့တိုက်ပွဲပေါင်း948ကြိမ်ဖြစ်ပွားပါတယ်ဒီနှစ်ပထမ4လပိုင်းမှာတိုက်ပွဲ160ကျော်ဖြစ်ပွားပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေစစ်စင်တဲ့မြို့နယ်35ခုထဲမှာကချင်ပြည်နယ်က16မြို့နယ်ရှမ်းမြောက်က10မြို့နယ်စကိုင်းက10မြို့နယ်မန္တလေးက2မြို့နယ်ပါဝင်လာမှုစစ်မျက်နှာကျပြန့်လာတာထင်ရှားပါတယ်။ KIA ဦးဆောင်မှုအောက်မှာတိုက်နေတဲ့တပ်ဖွဲ့ပေါင်း5ဖွဲ့လောက်ရှိပါတယ်။ကချင်နဲ့မန္တလေး KPDF ကကချင်ပြည်သူ့ကာကွယ်ရေးတပ်၊စကိုင်းက NUG လက်အောက်က PDF တပ်ဖွဲ့များ ABSDF ကျောင်းသားတပ်၊ RKH တပ်၊ရှမ်းမြောက်က MNDAA ကိုကန်တပ်စတာတွေဖြစ်ပါတယ်။စကိုင်း PDF နဲ့ KIA ပူးပေါင်းတိုက်ခိုက်လို့ကောလင်းမျိုးကိုသိမ့်ပိုင်နိုင်တာဖြစ်ပါတယ်။မလ9ရက်နေ့ကစတဲ့ကချင်ထုံးစစ်ကို3339စစ်စင်ရေးလို့လည်းခေါ်ကြပါတယ်။အရင်တုန်းကအစိုးရတပ်သား100လောက်ကိုကရင်တပ်သားအနေငယ်နဲ့တိုက်ခိုက်ခဲ့ပြီးမယ်။အခုတော့စက္ကစတပ်သား100ကို KA 100ကတိုက်ခိုက်နေတာမို့စီးလုံးရေးအားကောင်းတယ်လို့ဒေသခံတဦးကဆိုပါတယ်။တရုတ်မြန်မာနယ်စပ်ပေါ်က KIA ဌာနချုပ်အခြေစိုက်တဲ့လိုင်ဇာမြို့ပတ်ဝန်းကျင်ဒေသဟာစက္ကစတပ်ကင်းစင်တဲ့နေပြည်ဖြစ်သွားပြီလို့ကြေညာပါတယ်။နှစ်ရှည်လာများတပ်ဆွဲထားတဲ့စခန်း40ကျော်ကိုရပောင်း20ကျော်အတွင်း KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။စက္ကစတပ်စခန်းအများစုဟာ1994အပြည့်ရသဘောတူချက်အရတပ်ဆွဲထားတဲ့စခန်းတွေပါဒီဒေသဟာကချင်ရှမ်းမြောက်နဲ့စကိုင်းတိုင်းကိုထိစပ်နေတာမို့စည်ရေးဘူဟာမှာအရေးပါပြီးနေဆက်ကုံသွင်းရင်းမှာလည်းအရေးပါပါတယ်။ဒါပေမဲ့ဆုတ်ခွာရတဲ့နယ်မြေပျက်စီးစေဖို့အတွက်လေဓာတ်ကတိုက်ခိုက်နေပြန်ပါတယ်။ လိုက်စာမျိုးနဲ့အနီးကစစ်ဘေးရှောင်စခန်းကိုစက္ကစလေးရက်ကဩဂုတ်လ10ရက်နေ့ညကဘုံကျဲတိုက်ခိုက်လို့အမျိုးသမီးတူခြေထောက်မှာဒဏ်ရာရသွားပါတယ်။ကြောက်စိမ့်ထွက်တဲ့ဘာကန်ဒေတာဟာစီးပွားရေးအရာအရေးပါတာမို့ကဲတိုင်ရင်လေးရင်နဲ့ကချင်ပြည်ရဲ့တွေအထိုင်းချထားပါတယ်။ဘာကန်ပတ်လေကမြေပြင်ထပ်ပေါ်ရင်လမ်းတွေကိုကဲအင်းနဲ့ပူပေါင်းတက်ကဖြတ်တောက်ထိန်းချုပ်နိုင်တာမို့ထိုးစစ်တိုးချဲ့နိုင်မှုရှိတယ်လို့သိရပါတယ်။စကိုင်းနဲ့ကချင်ပြည်နယ်ထိစပ်နေတဲ့အင်းတော်မျိုးသိန်းဆိုင်ပွဲမှာ KAPDM နဲ့ ABSD ရဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတာဖြစ်ပြီးရွှေဘုံမြကြီးနားကလန်းကနဘာကာကင်းနဲ့မျိုးရင်းရဲစခန်းတွေကိုသိမ်းပိုက်ထားတယ်လို့ဩဂုတ်လ26ရက်နေ့ထုတ်ကချင်သတင်းစင်မှာပေါ်ပြပါတယ်အင်းတော်မျိုးဟာရွှေဘုံမြကြီးနားလမ်းမကြီးပေါ်မှာရှိပြီးကချင်ပြည်နယ်ရဲ့အရေးပါတဲ့ဝင်ပေါက်တစ်ခုဖြစ်ပါတယ်အရင်ကရှုံးခဲ့တဲ့နေမီတွေကိုစက္ကစလက်ထက်မှာပြန်လည်ရယူဖို့ KIA ကရည်ရွယ်ထားပုံရပါတယ်။ယူနန်နယ်စပ်ကနေကြားမျိုးတွေကိုလည်းထိန်းချုပ်ဖို့ကြိုးပမ်းနေပုံရပါတယ်။တရားစတာအထွက်ကောင်းတဲ့ဒေတာတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့လည်းလုံးပန်းနေပုံရပါတယ်။စစ်တပ်ရေးလမ်းကြောင်းတွေကိုလည်းချုပ်ကင်နိုင်ဖို့စစ်ဆင်နေပါတယ်။အခြေအနေပြင်လာရင်တော့စက္ကစတပ်အားလုံးကိုကချင်ပြည်နယ်ကတိုက်ထွက်ဖို့လည်းရွေထားပုံရပါတယ်။မတ်လကစလိုက်တဲ့ကချင်ပြည်နယ်စစ်ပွဲမှာ KIA နဲ့ပူးပေါင်းတပ်တွေကအသာရနေတယ်လို့ပြောနိုင်ပါတယ်။ကချင်ပြည်နယ်ကိုထိန်းချုပ်နိုင်ရင်စကိုင်းနဲ့ရှမ်းမြောက်အထိစစ်မျက်နှာကျေပြန့်လာနိုင်တယ်လို့သုံးသပ်ကြပါတယ်။တစ်တုံညာနှစ်ခုနှစ်ဒုတိယလှိုင်းဖြစ်တဲ့ရှမ်းမန်းစစ်စင်ရေးဟာစကိုင်းတိုင်းအထက်ပိုင်းကိုဝေးနေပြီဖြစ်ပါတယ်။တကယ်တော့2016မှာဖွဲ့စည်းခဲ့တဲ့မြောက်ပိုင်းမဟာမိတ်အောင်ဝဲခန္ဓာဖြစ်ပါတယ်။ရခိုင်ကိုကတာအားကချင်တပ်ဖွဲ့တွေပါဝင်တဲ့လေးပွင့်ဆိုင်မဟာမိတ်ရဲ့ထိုးစစ်လို့ပြောနိုင်ပါတယ်။ကိုကတာအားနဲ့ရခိုင်တပ်ရဲ့သုံးညီတော်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနဲ့စစ်စင်ရေးနဲ့မရှိမနှောင်းကချင်စစ်စင်ရေးဖြစ်ပွားတာပါ။မြောက်ပိုင်းမဟာမိတ်ဖွဲ့စည်းပြီးမကြာမီဝါဦးဆောင်တဲ့ FNPCCဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီကိုပန်ဆာမှာ2019ကဖွဲ့ပါတယ်။မြောက်ပိုင်းမဟာမိတ်၄ဘွယ်နဲ့ဝမိုင်းလာရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့ခုနှစ်ဦးကော်မတီဖြစ်ပါတယ်။စစ်ကောင်စီတက်လာတာကိုကချင်အဖွဲ့ကသာအတိအလင်းဆန့်ကျင်ပြီးသုံးညီနောင်အဖွဲ့ကတော့ຫນွေဦးစစ်ပြီး PDF တွေကိုတိုက်တဆိတ်စစ်တင်တန်းပေးပြီးလက်နဲ့တက်ဆင်ပေးတာဟာလူတီများတဲ့ရှုံးဝက်ချက်လိုဖြစ်နေပါတယ်။တုံညီနောင်စစ်စင်ရေးလို့တော့လက်ကျင်ထားတဲ့ PDF စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်ကြပါတယ်။ NUG နဲ့ပူးပေါင်းတဲ့တိုင်းရင်းသားစစ်ရင်အားကတော့9000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတိုင်းရင်းသတင်းလွှာကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့သွေးလွန်တုပ်ကွေးတာမန်အဆင့်ကုသမှုအကြောင်းကိုပြောထားကြပါတယ်။မပြင်းထန်တဲ့တာမန်အဆင့်အတွက်အိမ်မှာပဲကုသနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ဒီအကြောင်းစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
okay ကလေးသူဆရာဝန်ကြီးပမောခဒေါက်တာစောဝေခင်ဗျာကျွန်တော်တို့သွေးလွန်တုပ်ကွေးစမဖြစ်အောင်ကာကွယ်ရေးအတွက်ပြီးခဲ့တဲ့နှစ်ပတ်နဲ့သုံးပတ်တုန်းကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးဒီသွေးလွန်တုပ်ကွေးမပြင်းထန်တဲ့အဆင့်ပေါ့နော်ဒီတာမန်အဆင့်မှာလှုပ်ဆောင်တင်တာတွေနဲ့ရှောင်တင်တာတွေကိုအဓိကပြောမှာမို့တာမန်အဆင့်မှာလှုပ်တင်တာတွေကနေစပြောပြပေးပါလားဆရာကြီ
း okay ပြင်းထန်တဲ့အဆင့်မဟုတ်ဘူးအိမ်မှာရင်ကုသလို့ရတဲ့လူနာတွေရှိပါအဲ့ဒါကျွန်တော်ပါရာဆက်တမောပေးအပြားအတွက်ပေါ့နော်ဒီလိုချင်းအဲဒါစားရည်လေလူတွေကတိုက်ကြတယ်တကယ်တော့ဒါစားရည်တိုက်ဖို့လည်းမလိုပါဘူး။အရေးရဲ့စားတတ်ကြတတ်ပေါ့ဗျာ။ဥမာအချိုရည်စားခတ်တော့လည်းရတယ်။စံမျိုးစားခတ်တော့လည်းရတယ်။ခန္ဓာကိုယ်ကချွေးမင်းများထနိုင်အောင်လို့ငန်တက်လေးပါထည့်ချွေးရပါ။ဒီရည်ပြင်းများတော့ရပါ။အဲ့လိုတိုက်လို့ရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအိမ်မှာတာမန်ဆင့်သွေးလွန်တုပ်ကွေးကုသတဲ့နေရာမှာမကြောက်တဲ့ဆီတွေရောရှိသေးလားဆရာ
။ Paracetamol လွှဲရင်တော့ သားကိုက်ကဲပျောက်စီတွေလုံးဝမတုံးသေးပါဘူး။ဒါလို့ဆိုသွေးလွန်တုတ်ကိမာဆိုလို့ကျွန်တော်သွေးယိုနိုင်တဲ့လက္ခဏာရှိတယ်။ဥမာအပြင်ပါဆိုတို့ဒီဒိုက်ကလိုဖီနိုက်တို့ ਆ ရောလေဒီကျန်တဲ့အကိုက်ခဲပျောက်စီတွေကိုအဲအိုက်ဘူပရိုဖင်ဆိုတာလည်းရှိပါတယ်။ငွေကြေးမှာတော့တော်တော်လေးကျရင်သုံးပါလေ။ဒါပေမဲ့သွေးလွန်တုတ်ကိဖြစ်နိုင်တဲ့ကျွန်တော်တို့တန်းပြင်မှာတော့ကျွန်တော်အိုက်ဘူပရိုဖင်သုံးတာကိုအလုံးဝသဘောမကျပါဘူး။အခြားကြဖို့အတွက်ဆိုတော့ပါရာဆီတမောပဲသုံးခိုင်းပါလေ။အတွက်လည်းငွေမဟုတ်တာတည်တာပြီးသားပြားဆိုတော့လည်းသုံးလို့ရပါတယ်။မှတာရမ်းတည်တာမှပေါ့။ဒါမှမဟုတ်ဆိုတော့ risk ယူပြီးတော့မသုံးနိုင်ပါဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့အိမ်မှာခုနိုင်တဲ့အစင်းနဲ့ဆိုလို့ရှိရင်တော့သူကရပိုင်းတွင်ပျောက်သွားတဲ့သဘောပေါ့ဆရာနော်။ပြန်လန်းလာတဲ့သဘောပေါ့။အဲ့ဒီ
ကြည့်ရဲ။သူကယောဂရရဲ့သဘောအတိုင်းပါပဲ။သူကလူတိုင်းမှလည်းပြင်းထန်တဲ့အစင်းတော့မရောက်ပါဘူး။တချို့ကတော့သွေးလွန်တဲ့ငွေပိုးဝင်သွားတဲ့ယောဂလည်း infection လည်းရသွားတဲ့လက္ခဏာမှကြာပဲတော့ဖြစ်နိုင်တယ်။သွေးစစ်တော့မှရင်တော့ဖြစ်ခဲ့ဘူးလဲဆိုတာပေါ်တာပေါ့နော်ကျွန်တော်တို့ IgG ဆိုတာပေါ်လို့ရှိရင်ရင်တော့ဖြစ်ခဲ့ဘူးလဲဆိုတာပေါ်တယ်အဲဖြုတ်ဝင်သွားပြီးတော့မှသိပြင်းထန်တဲ့အဆင်းကိုမရောက်ဘူးတချို့ကလက္ခဏာမပြဘူးတချို့ကပြတယ်တချို့ကနည်းနည်းပဲဖြားပြီးတာမန်ဖြားလို့ပျောက်သွားတယ်တချို့ကတော့ပိုရေးကြီးတဲ့အဆင်းတွေရောက်သွားတယ်ပေါ့နော်ဒါကတော့ဆက်ဆိုင်ရာဆရာဝန်ကသတိထားပြီးတော့စောင့်ကြည့်နေရမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာပြီးခဲ့တဲ့ဒီဇွန်လကုန်နဲ့ဇူလိုင်လဇန်တို့ကပြောခဲ့တယ်ဒီအန္တရာယ်ရှိတဲ့လက္ခဏာတွေကိုစောင့်ကြည့်ဖို့တော့လိုတာပေါ့ဆရာနော်ဖြစ်လာရင်ချက်ချင်းစိတ်ရုံပို့ဖို့အတွက
်ဟုတ်ပါတယ်ကျွန်တော်ပြောထားတဲ့လက္ခဏာတွေပေါ့ဖြစ်နိုင်နေရှိတဲ့လက္ခဏာတွေရှိရမယ်အန္တရာယ်လက္ခဏာရှိရယ်အန္တရာယ်လက္ခဏာချင်းစိတ်ုံတင်ထားရမယ်အန္တရာယ်လက္ခဏာမရှိဘဲနဲ့စိတ်ုံတင်ရမယ်ကလေးလည်းရှိပါကျွန်တော်ပြောထားပြီးသားရှိပါအဲ့ဒါလေးတွေကိုအားလုံးကသတိထားမိဖို့လိုတယ်ပေါ့ဘာလို့ဖြင့်စေဝကုသပင်နဲ့ General Practitioner ဆရာသတိထားမိဖို့လိုတယ်နေရီမှာဆိုလို့ရှိရင်တော့ဟိုဆရာဝန်မရှိတဲ့နေရာမှာကြာကျေးလက်ကျမရဲ့ဌာနမှာရှိတဲ့ကျမရဲ့မူတို့တောက်ဖောက်ဆရာမတို့ကတတိထားမိကိုလိုပါတယ်မိဘတွေကိုယ်တိုင်လည်းဖတ်ထားမှတ်သားလို့ရှိရင်တတိထားမိတာပေါ့နော်အဲ့တော့မိဘတွေကိုယ်တိုင်တတိထားမိလို့လာတာတွေလည်းအများကြီးရှိပါတယ်အဲ့တော့အသိပညာလေးရှိနေဖို့ကတော့ပို့ပြီးတော့အရေးကြီးပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကကတော့ဒီအဖျားချပြီးတော့မလန်းရင်တော့အန္တရာယ်လက္ခဏာတွေဝင်ပြီပေါ့ဆရာနော
်ဒါပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်တစ်ခုကတော့ဆရာကြီးအခုလိုအိမ်မှာကုသတဲ့နေရာမှာအရင်ဆရာမတောက်တဲ့ဆေးကိုပြောပြီးမှမလုံတင်တာတွေရောရှိသေးလားဆရာကြီ
းမက်ကလောင်ဖောက်တာတွေပါလဲမလုံတင်ပါဘူးတချို့ကတော့ပမာလူမျိုးကတော့မက်ကလောင်ဖောက်တယ်ပေါ့နော်ရှားလို့ရှိရင်လက်ထိတ်ကိုဖောက်တယ်နောက်ဖောက်တယ်ပေါ့နော်အဲဘယ်လိုဖြစ်လဲဆိုတော့တချို့တိုင်းရင်းသားတွေကတော့ဘာလို့လဲဆိုလို့ရှိရင်ဒါမီးပူပေးပြီးတော့ဖန်ခွက်တို့ဘာလို့လဲခြေပြားတွေကိုတခါတည်းချစ်တယ်အဲ့ဒါကြီးအာနိသင်ကတော့ကလေးကိုကြောက်အောင်လုပ်တော့ဗျာ။အော်ဟဲ့ညုံကန်တော့ချွေးထွက်လာတော့ချွေးရခန္ဓာကိုယ်အပူကိုဆုပ်သွားတော့ခန္ဓာပြားကျသွားတာ။ဘာမှအသေးပဲမရှိပါဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီမက်ကလောင်ဖောက်တာကြောင့်ဆိုဂျူဒီစွန့်ရတာရောရှိသေးလားဆရာ
။မက်ကလောင်ဖောက်လို့ဆရာကြီးငကွာသွေးယိုခြင်းနဲ့ကလေးဆိုသွေးမတိတ်ပဲဖြစ်နိုင်တယ်။နောက်ဒီစုံနာမှုပါလို့မက်ကလောင်ဖောက်တာလည်းရန်ကိုအနေနဲ့ရှိပါတယ်။အဲ့လိုစုံရေကမ်းပါဝင်နေမှာဒီယောဂပုံမှန်ရဲ့ရှိနေတယ်လေဒီကနေ့ကအလားတူယောဂပုံမှန်ရှိတယ်။အဲကြောင့်အဲ့ဒါကဟိုကိုကပေါက်လိုက်တော့မှသွေးလေးရောက်သွားပြီးတော့အသေးစိတ်တက်တာလည်းဖြစ်တတ်ပါ့။ငကိုရီကကလေးကအားနည်းနေတဲ့အချိန်မှာသွေးစိတ်တက်တာလည်းပြင်တော့ပို့ပြီးတော့နှုံးခွေသွားတော့ပေါ့နော်။ပိုအနေနဲ့ရှိရပေါ့အဲ့အနေနဲ့ပါရှိတာလည်းပေါ့။နောက်ဆက်ဖြစ်တာလည်းဒီလိုပါပဲ။တိုင်းရင်းသားတွေလုပ်တယ်လို့အကြီးစားအကောင်းကိုဖြစ်တာဆိုတော့အကြီးစားဆိုတာသဘာဝအပြင်ဒီရဲ့ခန္ဓာကိုယ်ရဲ့အကာအကွယ်ပါအဲ့ဒီရအပေါ်ရံတော်လေးကိုပြအောင်လုပ်ကြရမယ်။အဲ့ဒါယောဂပိုးဝင်တာလို့ဆိုတော့ကိုဖြစ်စီရပါတော့။ဒါပေမဲ့ဒါလည်းအကျိုးရှိတဲ့လုံမဟုတ်ပါဘူး။အဲ့ဒါမျိုးရာဟိုအနေအထားရှိပါသေးတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီသွေးလွန်တကွေးဒီနေ့ဖြစ်တာနဲ့ပတ်သက်ပြီးတော့ဗောနော်။ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်မလားဆရာ
။ဒီကတော့သွေးလွန်တကွေးအနေလက္ခဏာရှိတဲ့လူကနေသွေးလန်တာတော့ဘာဖြစ်ပြီးဆိုတာနဲ့အနည်းညာမလက်ပေါ့နော်။ဒါလားခံမလက်ကုသပေးဖို့အရေးကြီးပါအဲ့တော့ဟိုတချို့နေစုံနေသားတွေပါဆိုလို့ရှိရင်တော့လေဒီအန္တရာယ်ရှိနိုင်လေတော့ပေါ့လေဒီပြဿနာရှိပါတယ်ဒါပေမဲ့ဒီအသိပညာကိုတော်တော်လေးပြန့်နှံ့ဖို့ကတော့အရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာအခုကျေးလက်ဒေသတွေအတွက်ကောဆရာဟိုတီးတန့်တာကွေးပြောချင်တာရှိသေးလားဆရာဥမာစစ်ဆောင်စခန်းတွေကတော့အခုကအများလာတော့လေ
အဲ့ဒီဒီဒုက္ခတွေစခန်းတွေပါလေမှာကြတော့လေလူများစုသေးနေရောဟိုဘယ်ကြီးကြီးယောဂမဆူပေါ့နော်ဖြစ်တတ်တော့ပေါ့အမကျေတူလေတွလန်တကွေးဆိုလဲကူးချက်လဲမှာပဲအမတကွေးယောဂဆိုလဲနာသီချောင်းတို့ဖြစ်တာနဲ့တယောက်တယောက်လူးဆက်နေတဲ့ကကူးချက်တာဖြစ်တယ်ကဘုံပြဝင်စောတွေပါလဲဝင်ယောဂကဆိုလဲကူးချက်မှုရှိတတ်ပါတယ်။ဒါကြီးကတော့အမြဲတမ်းသတိထားပြီးတော့
အဝေးလုပ်ငန်းတွေလုပ်ရမယ့်နေရာတွေဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီးဒီနေရာမှာတစ်ခုကရေကြီးတဲ့ဒေသတွေမှာရောဒီသွေးလွန်တကွေဖြစ်နိုင်ခြေကဘယ်လိုဖြစ်လာနိုင်လဲဆရာကြီး
။ဒါပါပဲဆရာကရေကြီးရေကမှာပေါက်တယ်။ဒါပေမဲ့မိုးရေစက်တိုက်ရွာနေလည်းမပေါက်ဘူး။ဒါဆိုဆရာရေတွေပြောပါသွားတယ်ပေါ့နော်။အဲချင်းဥရရလေး။အဲမိုးရွာလိုက်ကနနီမိုးရွာပြီးတော့ရေရတင်ပြန်တယ်နောက်နေ့နေပူတယ်နေပူရဲပေါ့တော့အဲရိုးရလိုက်နေပူလိုက်တဲ့ခါကျတော့ရှင်ကပူပြီးတော့ပေါက်သွားပြပြရပါတယ်နောက်တစ်ခုရေကြီးတဲ့နေရာတွေလာပြီးတော့ကျွန်တော်ကတင်တာဒုက္ခပဲပေါ့နော်တခါကျရင်ရေကြီးပြီးတော့ရေကြီးကတော့ဒီရှင်နေပါပူနေပါဆွဲခွာတော့ခေါ်သွားတော့ဟိုရေပိုင်းတဲ့နေရာကျလာအဲကျလာနည်းနည်းဆက်တော်သွားပြန်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုတော့တိုင်းရင်းသတင်းလွှာအလဲရပါပြီဗျာရခိုင်ပြည်နယ်မောင်နှုံးဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်ဒီအကြောင်းဖီဘာဝိုင်းတော်သားတွေကစူးစီးတင်ပြထားပါတယ်
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှုံးမြို့တိုင်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးတုံးရတာအတွင်စစ်ကောင်စီဘက်ကအယောက်တရာကျော်တိုက်ဆုံခဲ့တယ်လို့အရခတ်တက်တော် AA ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ဗမော်မြို့နယ်ထဲမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ချင်းလန်းကောင်စီနဲ့ဂျားကာလာချင်းမျိုးသားအတိုင်းမြင်ကန်ကောင်စီတို့အကြားတွဲဆုံဆွေးနွေးမဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်ထားလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့တိမ့်တိုက်ပွဲဆက်လက်ပြင်းထန်နေပြီးသုံးရက်တာအတွင်းစစ်ကောင်စီဘက်ကအယောက်တရာကျော်တေဆုံးခဲ့တယ်လို့အရခတ်တပ်တော် AA ကတရင်ထုတ်ပြန်ပါတယ်ဩဂုတ်လ26ရက်နေ့ထုတ်ပြန်ချက်အရစစ်တုံးပန်းတွေကိုလည်းဖမ်းဆီးမိခဲ့ပြီးတေဆုံးသွားတဲ့အလောင်းတွေကိုလည်းကောင်းမွန်စွာတကြိုပေးခဲ့တယ်လို့သိရပါတယ်လက်နက်ခဲယမ်းတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါ့အပြင်လက်နက်တွေနဲ့ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့နောက်လိုက်တွေကိုလည်းလိုက်လံချေမုန်းနေပြီးလက်ကြံခံစစ်စခန်းတွေကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့ AA ကဆိုပါတယ်မောင်တော်မျိုးကအရခတ်တတော်ရဲ့အလုံးစုံထိန်းချုပ်မှုအောက်ကိုရောက်ရှိလာတော့မယ်လို့ဩဂုတ်လ24ရက်နေ့ညက AA ကထုတ်ပြန်ခဲ့ပါတယ်
ကချင်ပြည်ဗမော်မြို့နယ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာဗမော်နယ်မန်စီမြို့ကြားက KIA တင်ပိုက်ထားတဲ့ကောင်ကြရန်ရွာကကင်းစခန်းနှစ်ခုကိုစစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်လာတယ်လို့ရှေ့တန်းသတင်းရင်းမြစ်ကပြောပါတယ်။စစ်တပ်ကလည်းလေကြောင်း drone လက်နက်ကြီးတွေနဲ့တိုက်ခိုက်နေလို့ဒေသခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မူမောင်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာယာ430ကို KIA နဲ့ပူးပေါင်းတပ်တွေကဩဂုတ်လ16ရက်နေ့မှာတင်ပိုက်ထားပြီးမူမောင်မြို့နယ်တစ်ခုလုံးကို KIA ကထိန်းချုပ်ထားပါတယ်
စကိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်ဘက်ကိုတက်လာတဲ့ခရီးတဲတင်ကားနဲ့ကုန်တင်ကားတွေကိုစာနဲ့အခြေခံစားတောက်ကုန်တည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။ကလေးမျိုးအထက်တက်ကရုံမုတ်ဦးအနီးမှာရှိတဲ့စစ်ကောင်စီရဲ့ရှစ်မိုင်စစ်စေးရေးဂိတ်ကနေပြီးခဲ့တဲ့အပတ်ကစလို့အခုလိုကန့်တက်လိုက်တာဖြစ်တယ်လို့ကလေးမျိုးကကားကိန်းနဲ့နှိဆက်သူတွေကပြောပါတယ်။ကလေးမျိုးကနေချင်းပြည်နယ်ဖလန်းဟားခါနဲ့ဒီတိန်ရီကော်ဒါမျိုးဘက်ကိုတက်မဲ့ခရီးတဲတင်ကားနဲ့ကုန်တင်ကားတွေဟာကလေးနဲ့ချင်းပြည်အဆက်မှာရှိတဲ့ရှစ်မိုင်စစ်စေးရေးဂိတ်ကိုဖျက်ရပြီးပြီးခဲ့တဲ့အပတ်ကစလို့စစ်စေးမှုတွေလည်းတင်းကျပ်နေတယ်လို့ဆိုပါတယ်။ချင်းပြည်နယ်မြောက်ပိုင်းဒေသဟာကလေးမျိုးကနေစံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေကိုအထူးကဝယ်ယူရတာဖြစ်ပြီးအခုလိုတည်ယူခွင့်ပိတ်ပင်ထားတာကြောင့်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရိတ်ခါပြတ်လတ်မှုတွေရှိလာနေပါတယ်။
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့မှာစစ်ကောင်စီတပ်ကလေယာဉ်နဲ့ဘုံးလာကျဲခဲ့ရာကြောင့်လူထုတည်ကြည်တန်ရာရမှုတွေရှိခဲ့ပါတယ်။ဩဂုတ်လ28ရက်နေ့မှာစစ်ကောင်စီကလူထုညအိမောကြချင်းတွေမှာ Jet Fighter အပြင် Y-12 ထောက်ပုလေယာဉ်နဲ့ဘုံးတွေကျဲချခဲ့လို့အရက်သား2ယောက်တေဆုံးခဲ့ပြီး10ယောက်ကျော်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာမြို့တွင်ရက်ကွက်တွေအပြင်အထက်က3နဲ့အမက3နေရာတွေမှာကျခဲ့တယ်လို့အီမန်နွေလဖျားကျောင်းနေရာမှာပါကျပြီးနေအိမ်အဆောက်အုံတွေပျက်စီးမှုတွေများပြခဲ့ပါတယ
်။ဧရာဝတီတိုင်းပသိမ်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားအယောက်50ပါဝင်အကျဉ်းသား300နီးပါးကိုမြောင်းမြတ်အကျဉ်းထောင်ကိုပြောင်းရွှေ့လိုက်တယ်လို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ပသိမ်မြို့ကိုတော်လိုင်းရေးတပ်တွေထိုးစစ်ဆင်လာနိုင်တယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီကအခုလိုထောင်ပြောင်းရွှေ့တာလို့နှိစသူတွေကပြောပါတယ်။အခုထောင်ပြောင်းရွှေ့မှုထမှနေဆက်ဖြတ်ကျော်မှုအပါအဝင်တခြားအမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေလည်းပါဝင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဩဂုတ်လ28ရက်နေ့ကထုတ်ပြန်ထားပါတယ်
။ဝန်ပြည်နယ်ကမြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုတွေမှာပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအဖွဲ့တွေဖွဲ့စည်းသွားဖို့လက်တလောမှာပြင်ဆင်နေတယ်လို့စစ်ကောင်စီနဲ့နှိစက်သူတွေကပြောပါတယ်။မြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုအသီးသီးမှာအသက်35နှစ်ကနေအသက်60အကြာအမျိုးသားအယောက်50ကိုရွေးချယ်သွားမှာဖြစ်ပြီးပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအတွက်စစ်တင်နှန်းတလတက်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာမြို့နယ်ကြီးကြပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားခဲ့ပြီးရက်ကွက်ကြီးရွာအဖွဲ့တွေကိုတော့မကြာခင်မှာဖွဲ့စည်းသွားဖို့သက်ဆိုင်ရာအဆင့်ဆင့်ကိုညွှန်ကြားထားပြီးလက်နက်မကင်လူကြတဲ့ဒေသခံတချို့ကပြည်ပကိုထွက်ပြေးတိမ်းရှောင်ဖို့ပြင်ဆင်နေကြပြီလို့ဒေသခံတွေကပြောဆိုနေကြပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးတော့မှာပါ။ချင်းတော်လိုင်းရဲ့အားစုနှစ်ခုဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းအမျိုးသားအတိုင်ပင်ခံကောင်စီ ICNCC တို့အကြားတွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဟာလုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်လိုက်ရတဲ့အကြောင်းကိုတော့ကိုရောဘတ်ကစုစည်းထားပါတယ်။
ဖင်လန်နိုင်ငံအခြေစိုက် Crisis Management Initiative CMI အဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုဖြင့်ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC အဖွဲ့တို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့မှာဒီလနောက်ဆုံးပတ်မှာတွေ့ဆုံဖို့စီစဉ်ထားခဲ့ကြပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်ထားလိုက်ပြီးမဲ့နောက်ထပ်တွေ့ဆုံနိုင်ဖို့ထပ်မံကြိုးစားဆောင်ရွက်နေတယ်လို့ချင်းလန်းကောင်စီအတွင်းမူဆလိုက်ပေါ်ကပြောပါတယ်။
ဒီကျွန်တော်တို့နှစ်ဖက်တွေ့ဆုံနိုင်ဖို့တကူရောဆက်လက်ပြီးတော့မှကြိုးပမ်းသွားဖို့ရှိပါတယ်။ဖက်စလုံကနေမှာအဲ့ဒီသဘောထားပုံမှာလည်းနဖက်စလုံကသဘောတူထားတာရှိပါဒါပေမဲ့အချိန်ငယ်ရရတခုကြောင်းနဲ့ဆွေးနွေးထားရတဲ့အချိန်တခုလို့ဖြစ်ပါတယ
်။ငကူစီစဉ်ထားချက်အရာ CMI အနေဖြင့်ချင်းလန်းကောင်စီနဲ့ ICNCC တို့ကိုတဖွဲ့ချင်းတီးခြားစီတွဲဆောင်ကသဘောထားကွဲလွဲမှုအခြေအနေတွေကိုစမ်းစစ်လေ့လာပြီးနောက်မှာနဖက်အင်အားစုတွေအကြားပြန်လည်တင့်မြတ်နိုင်ရေးဖြေရှာဖို့အစီအစဉ်ခဲ့ကြတာလို့ဆိုပါတယ်။ချင်းတော်လိုင်းအင်အားစုတွေအကြားတွဲဆောင်ဆွေးနွေးအဖြေရှာခြင်းကကောင်းတဲ့လက္ခဏာတစ်ခုဖြစ်ပြီးပြည်ပြင်းချင်းယုံကြည်မှုတိဆောက်သွားကြရမှာဖြစ်တယ်လို့ slide ball ကပြောပါတယ
်ကျွန်တော်တို့ကြားထဲမှာအချင်းချင်းချင်းပူပေါင်းဆောင်ရွက်လို့မရနိုင်သေးတဲ့ကဏ္ဍတွေလည်းရှိကောင်းရှိနိုင်မှာဖြစ်ပေမဲ့တွေ့ဆုံဆွေးနွေးပြီးတော့မှစပွဲပေါ်မှာဒီမျက်နှာချင်းဆိုင်ဆင်ဆက်မပြတ်ပေါ်တယ်ဒါကျွန်တော်တို့တွေ့ဆုံဆွေးနွေးကြမယ်ဆိုရင်တော့တပြည့်ပြည့်နေတော့ကျွန်တော်တို့ကြားထဲမှာယုံကြည်မှုတွေတိဆောက်ရင်းနဲ့အတူတူလက်တွေ့ပူပေါင်းဆောင်ရွက်နိုင်မဲ့လုပ်ငန်းရှင်တွေလည်းဆင်းနေတဲ့ရှိလာနိုင်မှာဖြစ်တဲ့ကြောင့်မလို့အခုလိုမျိုးတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပေါ်လာတဲ့ပုံမှာတော့ကောင်းတဲ့လက္ခဏာတစ်ခုဖြစ်ပါတယ်
CC နဲ့ ICNCC တို့တွေ့ဆုံဆွေးနွေးမှုအစီအစဉ်တွေကို CMI အဖွဲ့ကအစီအစဉ်ဆောင်ရွက်နေတာဖြစ်လို့ထပ်မံတွေ့ဆုံမဲ့အခြေအနေတွေကိုအတိအကျမသိရသေးဘူးလို့ဆိုပါတယ်လက်ရှိဖြစ်နေတဲ့အချင်းရင်းနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကပဲဂျောင်းဝင်ညှိနှိုင်းပေးနေပါစီတော်လိုင်းဥဆောင်သူတွေရဲ့စိတ်တွေပြောင်းလဲခြင်းနဲ့ဆန္ဒမရှိရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့ချင်းလူငယ်နိုင်ငံရေးလှိလသုံးသပ်သူ slide တော့ခါကပြောပါတယ်
ကျွန်တော်အမြင်ကတော့ဘေးသူဘေးဝါကပဲလာပြီးကြောင်းဝင်ဆက်ဆက်နေနိုင်ပါစေ။ဒီအပြင်ကတော်လှန်ရေးဥဆောင်တဲ့သူရဲ့နိုင်ငံရေးစိတ်ဆန္ဒကအဓိကပို့ချတယ်လို့ထင်ပါတယ်။ခုချိန်မှာကအဖက်စလုံးမှာအချင်းချင်းတွဲဆုံဆွေးနွေးကိုဆန္ဒမရှိသေးနဲ့အချင်းချင်းအားပြိုင်မှုကိုပို့ပြီးမှအာရုံစိုက်ချနေတဲ့သဘောလို့ကျွန်တော်မြင်တယ်
CMI အဖွဲ့ဟာဆွေးနွေးပွဲနဲ့ညှိနှိုင်းပြန်ဖြေမှုတွေကတဆင့်ပြပခတွေကိုတားဆီးဖြေရှင်းဖို့ဂျောင်းဝင်ဆောင်ရွက်ပေးနေတဲ့လွတ်လပ်ပြီးအကျူးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးဖင်လန်နိုင်ငံဟက်စကီမြို့မှာအခြေစိုက်ထားတာဖြစ်ပါတယ်ခင်ဗျာ
မုန်နဲ့ကရင်ပြည်နယ်အဆက်ဖျားသုံးစုမျိုးထိုင်းနယ်စပ်ခြားမှာရှိတဲ့အနန်ကွင်းအခြေဆိုင်အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့ရှေ့လန်းဗျူဟာစစ်စခန်းကိုသိမ်းပိုက်နိုင်ဖို့ KNU နဲ့ PDF ကူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်။ဒီကြောင့်တော့ရမင်းရစုစည်းထားပါတယ်။
မွန်ပြည်နယ်တံကြမ်းမြို့နယ်၊ကရင်ပြည်နယ်ကြာအင်းဆက်ကြီးမြို့နယ်၊ဖျားသုံးစုမြို့ထိုင်းနယ်ဇက်ကြားမှာရှိတဲ့နန်းကွင်းခြေဆိုင်ရှစ်တောင်တိုင်းစစ်ဌာနချုပ်ရဲ့ခြေတံကိုကရင်မျိုးသားစီယုံ KNU နဲ့ပူးပေါင်းဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ KNU တပ်မဟာချုပ်လက်အောက်ခံစစ်ကြောင်းသုံးကြောင်းနဲ့ PDF တွေပူးပေါင်းပြီးပိတ်ဆို့တိုက်ခိုက်နေတယ်လို့တစ်ဖက်မှာလည်းတံကြမ်းခြေဆိုင်အမှတ်3တင်းကအမြောက်တိုက်ရင်ကပြစ်ခတ်နေတယ်လို့နေကြောင်းကနေပါဘုံကျင်းနေတာတွေလုပ်နေပါတယ်။ဒီလိုပြန်လည်တိုက်ခတ်နေကြလို့တိုက်ပွဲတွေပြင်းထန်ပေမဲ့အနန်ကွင်းဖြူဟာစခန်းဟာလောလောဆယ်မှာတော့မကြသေးဘူးလို့ဖျားသုံးစုတိတစစ်ရေးစောက်ကြီးလိလသူတို့ကခုလိုပြပါဗျ
။အနန်ကွင်းကိုဖျားကဲနေရလဲဆို3တင်ကအမြောက်တက်နဲ့၄မြန်ကဲနေလို့မကြသေးတာ။ KNU ကတော့စစ်ကြောင်း3ကြောင်းတရင်3ရင်းဖြစ်သွားရင်း16ရင်းရင်း18ရင်းရင်း29 PDF တွေလည်းပါတယ်။အနန်ကွင်းရောလွတ်ရှမ်းရောပိတ်ထားတာလေ။
တိုက်ပွဲတွေခက်ဆက်ဆက်ဖြစ်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေအပြင်နေရင်လည်းပါဘုံကျဲခဲ့တာကြောင့်ရွာတွေအလုံးတို့ပျက်စီးကုန်နေပြီလို့သူကဆက်ပြောပါတယ်
။တိုက်ပွဲကတော်တော်စိတ်တယ်ခင်ဗျ။ဒါပေမဲ့တစ်ခါကျရင်တိုက်ပွဲကဖြစ်သည့်ဖြစ်စီမဖြစ်သည့်ဖြစ်စီတက်ကနည်းနည်းအတန်ကြာပြီဆိုတာနဲ့3-5နေပြီးတော့အဲ့ဒီလက်နက်ကြီးတွေနဲ့ကြားကျင်တဲ့နေရာကြာပစ်ထည့်တယ်ခင်ဗျ။အဲ့ဒါပို့ပြီးတော့ခြံစည်းဦးနားလောက်ကတ်လာပြီးဆိုလို့ရှိလို့ရှိရင်လေးမြန်လက်လာတယ်အေးရွာတော့ဒီလိုတော့မရှိတော့ဘူးခင်ဗျ
။ဖျားသုံးစုတပ်စက်ကာလာနီနာတဝိုက်ကရွာတွေဖြစ်တဲ့ဖားပြလွတ်ရှံဝင်းခနကြုံခွန်းတညင်ကြဘလူတမယာနဲ့နန်းကွင်းတရာလုံးနီးပါးဟာပျက်စီးကုန်ပြီဖြစ်တဲ့အတွက်ရွာသားတွေကတပ်စက်မျိုးဘက်ကိုပြောင်းရွှေ့လာကြပြီလို့တပ်စက်နဲ့ဖျားသုံးစုမျိုးကိုသွာလာနေတဲ့ကားသားတယောက်ကခုလိုပြပါတယ်
တဲကပြက်လဲတော့ညီလည်းကြီးကြတာအိမ်လိုပါကြံလို့အိမ်လိုပါကြပြီညူနာတမှုရောက်တော့ရောက်လာတယ်6ရောက်တော့အနန်းကွင်းကလူတွေကတော့အခုလက်ရှိဒီတမှုရဲ့ဘက်ကိုပဲပြောင်းပြီးတော့လန်နေကြတာများတယ်တိုင်းတာကူဒီနေမယ်လို့တော့ပြောတော့ဗာလေအချင်းတွေဘက်ကအေးစေးမှပဲပြန်ရဲမယ်လေကားကတော့အဲ့ဒီဘက်ကိုသူတို့လမ်းပိုက်တာတော့တော်ကြပြီဝင်ထွက်ဝင်ထွက်တိုင်းမရှိတော့
ပြီးခဲ့တဲ့ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့ပြည်အာဇာနည်နေ့ကစပြီး KNU ပူးပေါင်းတပ်ဖွဲ့တွေကစစ်စင်တိုက်ခတ်နေခဲ့တာနှစ်ပတ်လောက်ကြာမြင့်ခဲ့ပြီးစစ်ကောင်စီဘက်ကတော့နန်းကွင်းဖြူဟာစကားမကြဖို့အတွက်ကိုအပြင်းထန်ခုခနေရဆဲပဲဖြစ်ပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်မောင်တော်မြို့တင်းတိုက်ပွဲဆက်လက်ပြင်းထန်နေပြီး3ရက်တာအတွင်းစစ်ကောင်စီဘက်ကအယောက်100ကျော်သေဆုံးခဲ့တယ်လို့အရက်ခတ်တပ်တော် AE ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ပမော်မြို့နယ်ထဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ
်။တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီပါကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပါ
ဖီယာဝိုင်းရွန်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။တောက်ကြနေမနေခင်အတွက်ဗတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာပါဗျာ။စစ်တကောင်အာဏာသိမ်းမှုကိုတော်လှန်နေကြတဲ့မြန်မာနိုင်ငံမှာတရုတ်နဲ့နီးကပ်စွာဆက်ဆံမှုရှိပြီးတရားမဝင်မှုရေးဆေးရောင်းဝယ်မှုလုပ်တယ်လို့နာမည်ကြီးတဲ့ UWSA ဝါတပ်ဖွဲ့ဟာစစ်တပ်ကိုတော်လှန်တိုက်ခိုက်ရမှာမပါဝင်ပဲအင်အားပူပြီးတော့ကြီးမားလာနေတယ်လို့အမေရိကန်ငြိမ်းချမ်းရေးစင်တာ USIP ကပြောပါတယ်မြန်မာစစ်ကောင်စီဘက်ကနေမျိုးတွေမထိန်းသိမ်းနိုင်ပဲဖြစ်လာချိန်မှာဝါတပ်ဖွဲ့ဟာသူ့အင်အားကိုဖြည့်တင်းခဲ့တယ်လို့စီးတဲ့တာနဲ့နေမီထိန်းချုပ်မှုတွေလှုပ်လာနေတယ်လို့ USIP ရဲ့မြန်မာအရေးဆိုင်ရာဒါရိုက်တာဂျေဆင်တာဝါကသုံးသပ်ပါတယ်။တပ်သား3000လောက်ရှိတဲ့ UWSA ဟာဇန်နဝါရီလကစပြီးသူ့နယ်မြေမြောက်ဘက်ကမြို့တစ်မြို့ကိုဝင်ရောက်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပါတယ်။နိုင်ငံတကာသတင်းလွှာတွေဘက်မှာတော့ပါလက်စတိုင်းစစ်သွေးကြအဖွဲ့ရဲ့အနောက်ဘက်ကမ်းဆိုင်ရာတပ်မှုအပါအဝင်5ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အစ္စရေးကဒုတိယမြောက်နေ့ဖြစ်စစ်ဆင်ရေးဆက်လုပ်နေတာဖြစ်ပြီးအနောက်ဘက်ကမ်းဒေသမြောက်ပိုင်းကိုအင်္ဂါနေ့ညကစလို့ဝင်ရောက်စီးနင်းနိုင်ခဲ့တာဖြစ်ပါတယ်။ရုရှားခုခံစစ်အတွက်အနောက်မဟာမိတ်နိုင်ငံတွေစီကရတဲ့ F-16 ဂျက်တိုက်လေယာဉ်တွေကဒဇင်းပြတ်ကျသွားခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American တန်ရက်မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ချစ်မိတ်ဆွေတွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ